Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်ရရှိများခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2014ခုနှစ်အော်တိုဘာလ23ရက်ကြာသပတေးနေ့မနက်ခင်း VOE မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48 50တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါ යි ခင်ဗျာကျွန်တော်ကတော့အောင်ပါဒီမနက်ခင်းအစီအစဉ်မှုအဖြစ်တာဝန်ယူတင်ဆက်ပေးပါပ
ါမင်္ဂလာနံနက်ခင်းပါခင်ဗျာကျွန်တော်ဆံမိုးဝေပါအခုမနက်မှာကြားရမယ့်ထူးခြားတဲ့နိုင်ငံတကာသတင်းတွေမှာဆိုရင်တော့ကနေဒါလွတ်တော်အဆောက်အဦနီးမှာဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုမှာပါဝင်ပတ်သက်သူလို့ယူဆရသူကိုကနေဒါအစိုးရအာဏာပိုင်ကထုတ်ပေါ်ပြောဆိုလိုက်ပါတယ်။အမေရိကန်ကကိုဘာနီမှာခုခံတိုက်ခိုက်နေတဲ့ခါစစ်သွေးကြွတွေအတွက်လေထီးနဲ့ချပေးလိုက်တဲ့လက်နက်ခရမ်းမီးကျောက်တွေကတချို့အဲစစ်သွေးကြွတွေလက်ထဲကိုရောက်သွားဖွယ်ရှိတယ်ဆိုပြီးတော့ပင်တာဂွန်စစ်ဌာနချုပ်ကနေအတည်ပြုပြောဆိုလိုက်ပါတယ်။ရုရှားထောက်လိုင်းရေးလေရင်တစည်းသူလေပိုင်နဲ့အတွင်းကိုဝင်ခဲ့တဲ့အတွက်အစ္စတိုးနီးယားကရုရှားတာမတ်ကြီးကိုဆင့်ခေါ်ပြီးတော့ကန့်ကွက်လိုက်ပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကိုမတ်အင်ဂျင်နယ်နဲ့အတူတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
ကောင်းပါပြီကိုဆမ်မိုရေဒီကနေ့နားဆင်ရမယ့်သတင်းတွေထဲမှာဆိုရင်တော့
War Memorial ရဲ့တဝိုက်မှာအဲမှာကတ်တယောက်ကိုသူတို့ဟိုစာတနတ်နဲ့ပြစ်တော့သူဟိုစာတန်းရတယ်
ကနေဒါနိုင်ငံမျိုးတော်အော်တိုဝါမှာတနက်ပြည့်မှုဖြစ်ပွားခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီးအော်တိုဝါမြို့ကန်တူဖြစ်တဲ့မက်ဆယ်လီကပြောပြသွားတာပါ။ဒါအပြင်ရန်ကုန်မြို့ကဆန္ဒပြပွဲအကြောင်းကိုလည်းတင်ဆက်ပေးမှာပါ။နောက်ပိုင်းမှာလည်းအပတ်စဉ်အစီအစဉ်လေးဖြစ်တဲ့မြမရေးရသုံးသက်ချက်သူယုံကြည်ရအစီအစဉ်လေးကိုထုတ်လွှင့်ပေးမှာပါခင်ဗျာ။အခုအရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဆမ်မိုဝင်နဲ့မတ်အင်ဂျင်နီယာတို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ။
ကနေဒါနိုင်ငံရဲ့လွှတ်တော်အဆောက်အဦနီးမှာဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုမှာပါဝင်ခဲ့သူဖြစ်နိုင်တယ်လို့တန်တရားရှိသူ Michael Zahaf Babiu ကိုရဲတပ်ဖွဲ့ကစစ်ဆေးနေတယ်လို့ကနေဒါအစိုးရအာဏာပိုင်ကပြောဆိုပါတယ်။ပြစ်ခတ်သူတယောက်ဟာအစ္စလမ်ဘာသာပြောင်းသွားတဲ့ကနေဒါနိုင်ငံသားတဦးဖြစ်တယ်လို့အမေရိကန်အစိုးရဌာနတွေကအသိပေးခဲ့တဲ့အကြောင်းအမေရိကန်တာဝန်ရှိသူတွေကဘရူးနီနှောင်းမဲမှာပြောဆိုပါတယ်။အဲ့ဒီသူဟာကွီဘက်မြို့ကဖြစ်တယ်လို့လည်းအမေရိကန်အရာရှိတယောက်ကပြောပါတယ်။ကနေဒါနိုင်ငံအိုတာဝါမြို့မှာရှိတဲ့အမျိုးသားစစ်သမိုင်းပြတိုက်အတွင်းကကြာဆုံးစစ်သည်အမတ်တရဗိမှန်ရှိမှတာဝန်ကျနေတဲ့ဂွန်ပြူတက်ဖွဲ့တပ်သားတစ်ယောက်ကိုပြစ်ခတ်တပ်ဖြတ်လိုက်ပြီးတဲ့နောက်ကနေဒါပါလီမန်တဝိုက်မှာဒါဇင်နဲ့ချီတဲ့သနတ်တန်တွေစုညံနေခဲ့တာပါ။သနတ်သမားတစ်ယောက်ကိုပါလီမန်အဆောက်အုံအတွင်းမှာပြစ်တက်လိုက်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ဒါပေမဲ့ဒီပြစ်ခတ်တိုက်ခိုက်မှုမှာသနတ်သမား2ယောက်ဓမ္မမဟုတ်လို့ရှိရင်3ယောက်ပါဝင်ပတ်သက်နေတယ်လို့ယုံကြည်ရကြောင်းရဲကပြောပါတယ်။ဗိုလ်ထုနေ့နေ့လယ်ပိုင်းမှာတော့ကနေဒါအာဏာပိုင်တွေပါဝင်ကနေဒါအာဏာပိုင်တွေဟာပါဝင်ပတ်သက်ဖွယ်ရှိတဲ့တနတ်သမားတွေကိုလိုက်လံရှာဖွေနေပါတယ်။အဲ့ဒီလိုပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့ပြီးတဲ့နောက်အမေရိကန်သမ္မတဘရက်အိုဘားမားကကနေဒါဝန်ကြီးချုပ်စတက်ဖင်ဟာပါထံကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးတော့ဒီဖြစ်ရာအမေရိကန်နဲ့ကနေဒါနိုင်ငံတို့အတွက်အကြမ်းဖက်မှုတိုက်ဖျက်ရေးမှာဆက်လက်ပူးပေါင်းဆောင်ရွက်သွားဖို့အရေးကြီးတဲ့အကြောင်းပြောဆိုခဲ့ပါတယ်ခင်ဗျာ
။ Syria နယ်စပ်မြို့ဖြစ်တဲ့ Kobani ကိုခုခံတိုက်ခိုက်နေတဲ့ Kurds တိုက်ခိုက်ရေးသမားတွေအတွက်ရည်ရွယ်ပြီးအမေရိကန်ကလေကြောင်းကနေချပေးလိုက်တဲ့လက်နက်တွေနဲ့ခဲယမ်းမီးကျောက်တွေဟာ IS Islamic စစ်သွေးကြွတွေရဲ့လက်ထက်ကိုရောက်သွားခဲ့ပုံရတယ်လို့အမေရိကန်ပင်တဂွန်စစ်ဌာနကပြောပါရယ်။လေကြောင်းကနေလက်နက်တွေပါဝင်တဲ့အထုပ်28ထုပ်ချပေးခဲ့ရမှာ26ထုပ်ကတော့ Kurds တိုက်ခိုက်ရေးသမားတွေစီတတ်မှတ်ထားတဲ့အတိုင်းရောက်သွားပေမယ့်2ထုပ်ကတော့ပျောက်နေတယ်လို့ပင်တဂွန်ပြောခွင့်ရSteve Warren ကဗုဒ္ဓဘုနေ့မှာပြောဆိုပါရယ်တထုပ်ကို American တပ်တွေကဖျက်ဆီးပစ်ခဲ့တာမို့နောက်ထပ်တထုပ်ကတော့ရန်သူလက်ထဲကျသွားတာဖြစ်ကောင်းဖြစ်နိုင်တယ်လို့လည်း Mr. Warren ကဆိုပါရယ် IS အဖွဲ့ကိုလိုလားတဲ့ media တခုကပြတ်သားတဲ့ video ထဲမှာတော့မျက်နှာဖုံးစွန်းနဲ့တိုက်ခိုက်ရေးသမားတယောက်ကလက်ပစ်ဘုံးတွေခရဲမီးကျောက်တွေနဲ့ rocket launcher တွေကိုစစ်ဆေးနေတဲ့ပုံတွေတွေ့မြင်ရပြီးဝမ်းသာအားရဖြစ်နေတဲ့သူ့ရဲ့အတန်ကိုပါကြားနေရပါတယ်။ဒါပေမဲ့အဲ့ဒီလက်နက်တွေကြောင့် IS Islamic စစ်သွေးကြွတွေကကိုဘာနီမြို့ကိုထိ ंछ ုံနိုင်ဖို့ကြိုးစားနေတဲ့ Kurds တွေကိုအသာစီးရသွားစေမှာမဟုတ်ဘူးလို့လည်း Mr. Warren ကပြောပါရရှင
်။ရုရှားထောက်လှမ်းရေးလေရင်တစည်းဟာ Estonia နိုင်ငံနယ်နိမိတ်အတွင်းကိုခွင့်ပြုချက်မရှိဘဲဝင်ရောက်လာတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ Estonia အစိုးရကရုရှားနိုင်ငံတာဝန်ကြီးကိုဆင့်ခေါ်ပြီးတော့ကန့်ကွက်လိုက်ပါတယ်။ဘောကန်ဒီတပ်တွေမှာရှိတဲ့နိုင်ငံအနေနဲ့အခုလိုကျူးကျော်လာတဲ့လုပ်ရပ်ပေါ်မှာအလေးနဲ့ကိစ္စတရားဖြစ်တယ်လို့သဘောထားတဲ့အကြောင်းနဲ့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတာမတ်ကြီးအနေနဲ့ဖြေရှင်းချက်ပေးဖို့တောင်းဆိုတဲ့အကြောင်းပြောကြားခဲ့တယ်လို့ Estonia နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရအမျိုးသမီးကပြောဆိုပါတယ်။ Russia ရဲ့ Elution 20 အမျိုးအစားထောက်လှမ်းရေးလေယာဉ်ဟာသူ့နိုင်ငံရဲ့လေပိုင်နဲ့အတွင်းကိုအင်ဂါနိနေကင်းပိုင်းတုန်းကဘာကြောင့်ဝင်ရောက်လာခဲ့ရသလဲဆိုတဲ့အချက်ပေါ် Estonia နိုင်ငံကသိလို့တဲ့အကြောင်းပြောခွင့်ရသူအမျိုးသမီးကပြောဆိုပါရယ်ရုရှားထောက်လှမ်းရေးလေရင်ဟ ာအက်စတိုနီးယားလေပိုင်နဲ့အတွင်းမှာ10မိနစ်လောက်ဝင်ရောက်လာခဲ့တဲ့အကြောင်းနေတိုးအဖွဲ့ကပြောပါရယ်အမည်မသိလေယာဉ်တစ်စီးကိုရေဒါထဲမှာတွေ့ရှိခဲ့ပြီးတဲ့နောက်ဘောကန်ဒေသအတွင်းမှာရှိတဲ့လီတက်အခြေစိုက်စခန်းတစ်ခုကပေါ်တူဂီနဲ့ဒိမတ်နိုင်ငံတွေက F-16 တိုက်လေယာဉ်ချက်ချင်းပြန်တက်ပြီးတော့လိုက်ခဲ့ကြတယ်လို့နေတိုးအဖွဲ့ကပြောပါရယ်ရုရှားလေယာဉ်ကိုဒိမတ်တိုက်လေယာဉ်ကကြားဖြတ်ပြီးတော့ဟန်တားခဲ့တယ်လို့လည်းဆိုပါရယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုရဲ့အီဘိုလာတိုက်ဖျက်ရေးပူးပေါင်းဆောင်ရွက်မှုထူးချွန်သူအီဘိုလာဇာဖြစ်အမည်စင်းသစ်တင်သွင်းခံထားရတဲ့ Ron Klain ဟာသမ္မတ Barack Obama နဲ့ဗုဒ္ဓဘုနေ့မှာတွေ့ဆုံဖို့မျှော်လင့်ရပါတယ်။ပြီးခဲ့တဲ့သတင်းပတ်ကသူ့အမည်ကိုသမ္မတ Obama ကိုယ်တိုင်တင်သွင်းကြောင်းကြေညာပြီးတဲ့နောက်ပထမဆုံးအကြိမ်တွေ့ဆုံကြမှာပါ။ Ron Klain ဟာဒုသမ္မတ Joe Biden နဲ့ဒုသမ္မတ Hal El Gore ရဲ့လက်ထောက်အကြီးအကဲဟောင်းတဦးဖြစ်ပါတယ်။ဒီတော့တွင်မှာပဲ Cuba ဆရာဝန်တွေနဲ့သူနာပြုတွေဟာ Ebola ရောဂါကပ်ဘေးစိုက်နေတဲ့ Guinea နဲ့ Liberia နိုင်ငံတွေကိုကူညီဖို့ဗုဒ္ဓဘုနေ့ကကျူးဘားနိုင်ငံကနေထွက်ခွာသွားကြပါပြီ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးနဲ့သဘောတူညီချက်အရကျူးဘားနိုင်ငံကဆရာဝန်နဲ့သူနာပြုစုစုပေါင်း83ဦးပါဝင်တဲ့ကျူးဘားစစ်ကူတာရေးအဖွဲ့ကိုအနောက်အာဖရိကကိုဆေလွတ်လိုက်တာပါဒီနှစ်အတွင်းအနောက်အာဖရိကမှာအီဘိုလာရောဂါကြောင့်သေဆုံးသူ 4,500 ကျော်ရှိခဲ့ပါတယ်ဒီရောဂါကူးစက်ပြန့်ပွားမှုနောက်ဆုံးအခြေအနေနဲ့ကုသရေးဆိုင်ရာအချက်လက်တွေနဲ့ပတ်သက်လို့ WHO ရဲ့အီဘိုလာရောဂါအရေးပေါ်ကော်မတီအဖွဲ့ဝင်တွေဟာဂျနီဗာမှာတစ်ရက်သို့မဟုတ်နှစ်ရက်ကြာတွေ့ဆုံဖို့ရှိပါတယ်။အဲဒီနောက်မှာတော့ဆွေးနွေးပွဲရလဒ်တွေကို WHO ကထုတ်ပြန်မှာဖြစ်ပါတယ်ရှင
်။ UAB ရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုက်နိုမီတာ48 kHz 6185နဲ့ဒုတိယနာယူဝတ်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုံနေပေးနေပါတယ်ရှင
် View American အတံမြန်မာပိုင်းအစီအစဉ်ကကြာတာပြည်နေနန္ဒခင်းနိုင်ငံတကာသတင်းတွေဆက်လက်ကြီးညာနေပါတယ်ခင်ဗျာမြောက်ကိုရီးယားနိုင်ငံအတွင်းမှာ6လကြာဖမ်းဆီးခံခဲ့ရတဲ့ American နိုင်ငံသား Jeffrey Fall ဟာသူ့ရဲ့နေအိမ်ကိုပြန်ပြီးတော့ရောက်ရှိသွားပြီးမိသားစုနဲ့ပြန်လည်တွေ့ဆုံနေပါပြီ Mr. Folly Ohio ပြည်နယ်မှာရှိတဲ့သူ့ရဲ့နေအိမ်ကိုဗိုလ်ထုနေမှာပြန်လည်ရောက်ရှိသွားပြီးတော့အဲ့ဒီမှာသူ့ကိုကြိုဆိုနေတဲ့ဇနီးဖြစ်သူနဲ့ကလေးတွေကိုပွေဖက်နှုတ်ဆက်ခဲ့ပါတယ်မြောက်ကိုရီးယားကိုဖမ်းဆီးထားတဲ့အမေရိကန်နိုင်ငံသားတဦးကိုဒီတစ်ပတ်အတွင်းမှာလွှတ်ပေးလိုက်တာဟာအမေရိကန်သမ္မတ Barack Obama ရဲ့အထက်ထက်အခါကတောင်းဆိုမှုကြောင့်ဖြစ်တယ်ဆိုပြီးတော့မြောက်ကိုရီးယားကပြောဆိုနေပါတယ်ရာဇဝတ်မှုကျူးလွန်သူအမေရိကန်နိုင်ငံသားကိုမြောက်ကိုရီးယားခေါင်းဆောင် Kim Jong Un ရဲ့ကင်ဂျုံအွန်ရဲ့အမိန့်နဲ့လွှတ်ပေးတာဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံပိုင် KCNA သတင်းဌာနကပြောဆိုနေပါတယ်မစ္စတာဖော်လီရဲ့ကိစ္စမှာမြောက်ကိုရီးယားတို့နဲ့အမေရိကန်ပြည်ထောင်စုဟာသဘောတူညီချက်တစုံတရာမရှိဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်မစ္စတာဖော်လီကမြောက်ကိုရီးယားကိုအလဲပတ်ပြည်ဝင်ခွင့်နဲ့ရောက်ရှိခဲ့တာဖြစ်ပြီးမြောက်ကိုရီးယားစားတောက်ဆိုင်နဲ့ဘားတစ်ခုအတွင်းမှာခရီးရန်တမာကျန်းစာအုပ်ကိုထားခဲ့ပြီးတော့ထားခဲ့တဲ့အမှုနဲ့6လကြာဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်ခင်ဗျာ
ကမ္ဘောဒီးယားနိုင်ငံမှာတရားမဝင်တစ်ထုတ်လုပ်မှုကြောင့်တိုင်းပြည်တွင်တစ်တော့ပြုံးတိမှုအန္တရာယ်ကျရောက်နေပြီလို့တစ်တော့ထိမ့်သိမ်းရေးလှုပ်ရှားနေသူတွေကပြောပါရယ်။ဒါအပြင်ဗုဒ္ဓဘုနေ့ကမြို့တော်ဖနွန်ပင်မှာစူဝေးဆန္ဒပြခဲ့ကြတာပါ။2014ခုနှစ်အတွင်းမှာအကောင်းဆုံးတစ်မျိုးစားတန်ချိန်9000နဲ့9000တန်လောက်ကိုတရုတ်နိုင်ငံကိုတင်ပို့ရောင်းချခဲ့တယ်လို့သူတို့ကပြောပါရယ်။ဒီလိုတစ်ထုတ်လုပ်တင်ပို့ရောင်းချတဲ့နေရာမှာအစ်စ်မြင့်အစိုးရအရာရှိတွေနဲ့လုံခြုံရေးတပ်ဖွဲ့တွေပါဝင်တယ်လို့လည်းတက်ကြွလှုပ်ရှားနေသူတွေကဆွဆွဲပြောဆိုထားတာပါ။ဒါဟာအာဏာပိုင်တွေရဲ့လက်စားမှုကြောင့်ဖြစ်တယ်လို့လည်းတစ်တော့ထိမ့်သိမ်းရေးလှုပ်ရှားမှုအဖွဲ့ခေါင်းဆောင်အမ်ဆိုဟစ်ကပြောပါရယ်။ဒီလိုဆွဆွဲချက်တွေနဲ့ပတ်သက်လို့ကမ္ဘောဒီးယားသဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်ကလည်းသတင်းတောက်တွေနဲ့တွေ့ဆုံပြီးတော့အစိုးရအနေနဲ့တစ်တော့ထိမ့်သိမ်းရေးကိုစီမံဆောင်ရွက်နေကြောင်းတုံ့ပြန်ပြောဆိုခဲ့ပါရယ်။ကမ္ဘောဒီးယားစိုက်ပျိုးရေးဝန်ကြီးဌာနရဲ့အစီရင်ခံစာအရတတော်ဘက်ဆိုင်ရာရာဇဝတ်ကျူးလွန်မှုတွေဟာတိုးလာနေပြီး2012ခုနှစ်အတွင်းအမှုပေါင်း900လောက်ရှိခဲ့ရာကနေ2014ခုနှစ်ပထမ6လအတွင်းမှာအမှုပေါင်း 1,900 လောက်ထိတိုးလာခဲ့ပါတယ်ရှင
်။ဟောင်ကောင်မှာနိုင်ငံရေးပြုပြင်ပြောင်းလဲဖို့တောင်းဆိုနေသူတွေနဲ့အစိုးရတာဝန်ရှိသူတွေကြားနှစ်နာရီကြာဆွေးနွေးပွဲတွေကတိုးတက်မှုမရှိဘဲနဲ့ပြီးဆုံးသွားတဲ့အကြောင်းဆွေးနွေးပွဲဆက်လုပ်မလားမလုပ်မလားဆိုတာကိုကျောင်းသားတွေကစဉ်းစားနေကြပါတယ်။ရုပ်မြင်သံကြားကနေဓာတ်ရိုက်ထုတ်လွှင့်တဲ့ဆွေးနွေးပွဲတွေမှာဆန္ဒပြပွဲကိုစီစဉ်သူတွေအနေနဲ့နိုင်ငံရေးလွတ်လပ်ခွင့်ပိုပေးဖို့တောင်းဆိုကြပြီးသတင်းသုံးပတ်ကြောင်းဘာကြောင့်ဆန္ဒပြခဲ့ရတယ်ဆိုတာတွေကိုထုတ်ဖော်ပြောဆိုခွင့်ရစေပါတယ်။ကျောင်းသားတွေရဲ့တောင်းဆိုချက်ဟာဥပဒေအရလက်တွေဖြစ်မလာနိုင်ဘူးလို့တာဝန်ရှိသူတွေကတုံ့ပြန်ပါတယ်။ စာနာပြပွဲတွေဟာအကွက်ကွက်အပြပြဖြစ်စေပြီးတော့ဆွေးနွေးပွဲတွေကိုအဟန့်တားဖြစ်စေတယ်ဆိုပြီးစာနာပြပွဲတွေရုပ်သိမ်းပေးဖို့အစိုးရရဲ့အတွင်းဝင်ချုပ်ဖြစ်တဲ့ကယ်ရီလမ်ကတောင်းဆိုပါတယ်ဒါပေမဲ့ကျောင်းသားတွေကတော့နိုင်ငံရေးပြုပြင်ပြောင်းလဲရေးဆိုင်ရာသူတို့ရဲ့တောင်းဆိုချက်တွေကိုမလက်ရောဘူးဆိုရင်ဆန္ဒပြပွဲတွေဆက်လုပ်သွားမယ်လို့ပြောထားပါတယ်။အင်ကာနေ့ဆွေးနွေးပွဲမှာဆန္ဒပြသူတွေနဲ့ဆန္ဒပြသူတွေရဲ့အဓိကတောင်းဆိုချက်အတိုင်းဓာတ်ရိုက်ထုတ်လွှင့်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပြသပြီးတော့ဆန္ဒပြတဲ့နေရာမှာလည်းရုပ်မြင်တန်ကြားကနေဓာတ်ရိုက်ထုတ်လွှင့်ပြသခဲ့ပါတယ်။ဆန္ဒပြပွဲတွေဟာဥရီနဲ့မကိုက်ညီဘူးလို့ဟောင်ကောင်နဲ့တိယအာနာဘယ်တွေကပြောဆိုထားပါတယ်ခင်ဗျာ။
အိန္ဒိယနိုင်ငံမှာအီဘိုလာရောဂါပြန့်ပွားမှုကာကွယ်ဖို့ကြိုးစားတဲ့အနေနဲ့နိုင်ဂျီးရီးယားနိုင်ငံမှာအသုံးပြုတဲ့စောက်ကြည့်တဲ့စနစ်ကိုအိန္ဒိယနိုင်ငံမှာလည်းတက်ဆင်လိုက်ပြီးဖြစ်ပါတယ်။အခုနိုင်ဂျီးရီးယားနိုင်ငံဟာအီဘိုလာရောဂါကင်းစင်တဲ့နိုင်ငံအဖြစ် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကြေညာထားတာပါ။အိန္ဒိယနိုင်ငံထဲကိုအီဘိုလာရောဂါကပ်ဘေးကျရောက်နေတဲ့နိုင်ငံတွေကလာရောက်တဲ့ခီးသည်တွေကိုစစ်ဆေးဖို့အတွက်အီဘိုလာရောဂါပြန့်ပွားမှုရှိမရှိစစ်ဆေးရမှာအထောက်အကူရတဲ့အပူချိန်တိုင်းတာတဲ့ကိရိယာတွေကိုနိုင်ငံတကာလေဆိပ်15ခုရဲ့လူဝင်မှုကြီးကြပ်ရေးအဝင်ပေါက်တွေမှာစတင်စစ်ဆေးနေပြီလို့အိန္ဒိယကျန်းမာရေးဝန်ကြီးကပြောကြားခဲ့ပါတယ်ရှင်။ဒီတစ်ဆက်တည်းမှာပဲအီဘိုလာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်ဖို့လိုက်နာကျင့်သုံးရမယ့်အချက်တွေကိုမှန်မှန်ကန်ကန်လိုက်နာလှုပ်ဆောင်မယ်ဆိုရင်အနောက်အာဖရိကမှာလူပေါင်း 4,500 ကျော်တို့သေဆုံးခဲ့ရပြီးဖြစ်တဲ့အီဘိုလာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကို6လကနေ6လအတွင်းထိန်းချုပ်နိုင်မှာဖြစ်တယ်လို့အပြည်ပြည်ဆိုင်ရာကြက်ချင်နီနဲ့လာချန်းနီအဖွဲ့အကြီးအကဲကပြောဆိုလိုက်ပါတယ်ရှင်
အော်တိုဘာလ23ရက်နေ့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစံမိုဝေနဲ့မက်အင်ဂျင်နိုင်တို့ကကြီးညာပေးခဲ့ကြတာပါခင်ဗျာအခုတော့သတင်းဆောင်မတွေကိုဆက်တင်ဆက်ပေးမှာပါကနေဒါနိုင်ငံလွှတ်တော်အနီးတစ်ဝိုက်ကတနက်ပစ်ခတ်မှုနဲ့ပတ်သက်လို့တန်လျာရှိသူမိုက်ကယ်ဇီဟက်ဘိုင်ဘီယူကိုလုံခြုံရေးအရာရှိတွေကစစ်ဆေးနေပါတယ်ပြကတ်မှုမှာပါဝင်သူတွေကတူဟာအစ္စလမ်ဘာသာကိုကူးပြောင်းသွားသူဖြစ်ပြီးကွိဘက်ပြည်နယ်ကဖြစ်ကြောင်းအမေရိကန်ရာရှိတွေကပြောပါတယ်ဒီပြကတ်မှုအတွင်းလုံခြုံရေးအဆောင်စစ်သည်တူနဲ့တနတ်သမားတူသေဆုံးသွားပါတယ်ကနေဒါမြို့တော်အော်တိုဝါမှာရှိတဲ့စစ်သမိုင်းပြတိုင်းနဲ့လွှတ်တော်အဆောက်အဦးအတွင်းအခုလိုပြကတ်မှုဖြစ်ပွားတာပါကနေဒါအထူးလုံခြုံရေးတပ်ဖွဲ့ဝင်တွေဟာအခုချိန်ထိထွက်ပြေးလွမြောက်နေသေးတဲ့တနတ်သမားတစ်ယောက်ဒါမှမဟုတ်နှစ်ယောက်ကိုလိုက်လံရှာဖွေနေစေဖြစ်ပါတယ်ဆက်လက်နားဆင်ကြပါခင်ဗျာဗုဒ္ဓဟူးနေ့မနက်ပိုင်းကကနေဒါအမျိုးသားစစ်သမိုင်းပြတိုင်းမှာတနက်ပြစ်မှုစတင်ဖြစ်ပွားခဲ့တာပါစစ်ပွဲအတွင်းကြဆုံးခဲ့သူတွေအတွက်အမှတ်တရစိုက်တူထားတဲ့ဂူဘိတ်မန်ကိုစောင့်နေတဲ့လုံခြုံရေးစစ်သည်ကိုဇပင်ရှိတနက်သမားတဦးကစတင်ပြစ်ခတ်ခဲ့တာပါဒီလိုပြစ်ခတ်မှုအတွင်းတနက်ပြစ်ခတ်တန်၄ချက်လောက်ကြားရတယ်ဆိုပြီးမျက်မြင်သက်သေတွေကပြောရတယ်ပြစ်ခတ်မှုဖြစ်ပွားခဲ့တဲ့နေရာနဲ့တိတ်မဝေးလာတဲ့နေရာမှာရှိတဲ့ဒုက္ခသည်ကူညီရေးအဖွဲ့တစ်ခုဖြစ်တဲ့ Catholic Immigration Center မှာလုပ်ကိုင်နေတဲ့မက်ဆယ်လီကပြစ်ခတ်မှုနဲ့ပတ်သက်ပြီးအခုလိုရှင်းပြပါရစေ
။ War Memorial ရဲ့တဝိုက်မှာအဲမှာကတ်တယောက်ကိုသူဟိုစားတနက်နဲ့ပြစ်တော့သူဟိုစားတန်းရတယ်။အခုကြာတော့ဆုံးသွားပြီ။အဲ့ဒီအာတတ်ခံရတဲ့သူတယောက်ဟာ
စစ်သမိုင်းပြတိုင်းမှာပြစ်ခတ်ခဲ့တဲ့တနက်သမားဟာနောက်ပိုင်းမှာလမ်းပေါ်ကကားတစ်စီးကိုရက်ခိုင်းပြီးကားပိုင်ရှင်စီကနေကားကိုလူယူပြီးတဲ့နောက်တမိုင်ကျော်အကွာမှာရှိတဲ့ကနေဒါလွှတ်တော်ဘက်ကိုမောင်းနှင်သွားခဲ့ပါတယ်။တနက်သမားဟာကနေဒါလွှတ်တော်ပင်မအဆောက်အဦးအတွင်းကိုဝင်ခဲ့တဲ့အချိန်မှာလွှတ်တော်လုံခြုံရေးအဆောင်တဦးကတနက်နဲ့ပြစ်ခတ်ခဲ့တဲ့အတွက်အဲ့ဒီတနက်သမားတည်ဆုံသွားပါတယ်ဒီပြစ်ခတ်မှုနဲ့မလန်းမကန်းမှာရှိတဲ့အစည်းအဝေးခန်းတစ်ခုအတွင်းမှာတော့ကနေဒါဝန်ကြီးချုပ်စတက်ဖန်ဟာပါလွှတ်တော်ရင်းသဘောထားကောက်ခံတဲ့အစည်းအဝေးမှာမိန့်ခွန်းပြောနေခဲ့တာပါအခုအခါမှာလွတ်မြောက်နေသေးတဲ့တနက်သမားတဦးတည်းမကကိုလိုက်လံရှာဖွေနေတဲ့အကြောင်းမက်ဆယ်လီကအခုလိုဆက်ပြောပြပါတယ
်လူနှယောက်လွတ်နေတော့ဘယ်လိုပြောမလဲလိုက်ရှာနေရတာပေါ့နော်ဘယ်မှာသွားနေသလဲဘယ်မှာပုန်းနေသလဲဆိုတာလေအဲ့ဒါကြောင့်ဘယ်လိုပြောမလဲနီနာရှိတဲ့ကြောင်းဖြစ်စေအဆောက်အုံဖြစ်စေအလုံယုံဖြစ်စေသူတို့အလုံးပိတ်ရတယ်လေပြီးတော့သူတို့ဒီထိုးလို့ရတယ်ဘာဖြစ်လဲဆိုတော့ကားလမ်းနဲ့အလုံးပိတ်လိုက်တယ
်ဒီလိုပြစ်ခတ်မှုနဲ့ပတ်သက်ပြီးဘယ်အကြမ်းဖက်ဖွဲ့စည်းကမှသူတို့လုခဲ့တယ်လို့ပြောဆိုတာမျိုးမရှိသေးပါဘူးကနေဒါနိုင်ငံမှာအကြမ်းဖက်သမားတွေရဲ့ဘေးရန်တွေကကာကွယ်ဖို့လုံခြုံရေးအဆင့်တိုးမြင့်ပြီးနောက်တည့်ရက်မှာပဲအခုလိုပြစ်ခတ်မှုဖြစ်ပွားခဲ့တာပါတနင်္လာနေ့တုန်းကလည်းမွန်ထရီယယ်မြို့အနီးမှာအစ္စလမ်ဘာသာဝင်ကူးပြောင်းထားသူတဦးကကနေဒါစစ်သားနှစ်ဦးကိုကားနဲ့တိုက်ခဲ့တာကြောင့်စစ်သားတဦးသေဆုံးသွားပါတယ်ကနေဒါနိုင်ငံမှာအခုလိုပစ်ခတ်မှုတွေဖြစ်ပွားပြီးအမေရိကန်ပြည်ထောင်စုမှလည်းလုံခြုံရေးအဆင့်တိုးမြင့်ထားပါတယ်ကနေဒါနိုင်ငံကအခုတိုက်ခိုက်မှုအပေါ်တုံ့ပြန်ဆောင်ရွက်ရမှာအမေရိကန်အနေနဲ့ကူညီမယ်အကြောင်းကနေဒါအစိုးရကိုသမ္မတဥပမာကကမ်းလှမ်းထားပါတယ်ခင်ဗျာ
Thank you. တော်ရရှိနေခင်ဗျာမြန်မာနိုင်ငံမှာအထွေထွေရွေးကောက်ပွဲကို2015နိုဝင်ဘာလမှာကျင်းပမယ်လို့ကြေညာလိုက်ပါတယ်စစ်မှန်တဲ့ဒီမိုကရေစီရွေးကောက်ပွဲဖြစ်ဖို့အတွက်ဖွဲ့စည်းပုံကိုအရင်ပြင်ရမယ်ဆိုတဲ့တောင်းဆိုချက်တွေကဘယ်ရောက်သွားပါသလဲဖွဲ့စည်းပုံကိုမပြင်ဘဲရွေးကောက်ပွဲကျင်းပလာတဲ့ဆိုရင်အဲ့ရွေးကောက်ပွဲကိုဘယ်လိုသဘောထားရမလဲဆိုတာအခုလာမယ့်စနေညတိုက်ရိုက်လေးလှမ်းအစည်းအဝေးမှာဆွေးနွေးကြအောင်ပါတော်ရရှိနေခင်ဗျာပါဝင်ဆွေးနွေးလိုတဲ့သူတွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323နဲ့994 fax နံပါတ် 2323နဲ့9992 ဖြစ်ပါတယ် email လိပ်စာကတော့ bumis@voanews.com ဖြစ်ပါတယ်တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလူတူဆင်းရေးသားပြောကြပြီး MP3 အသံဖိုင်နယ်လေးပေးပို့နိုင်ကြပါတယ်ခင်ဗျာပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်
လာမယ့်စနေနေ့မှာတင်ဆက်မယ့်တိုက်ရိုက်လေးလိုင်းဆွေးနွေးခန်းစီစဉ်မှာပါဝင်ဆွေးနွေးဖို့ထပ်မံဖိတ်ခေါ်အပ်ပါရခင်ဗျာအခုတော့မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေကိုဆက်တင်ဆက်ပေးရမယ်မြန်မာနိုင်ငံမှာစစ်ကြွပညာစံကြည်ရေးနဲ့စစ်အုပ်ချုပ်ရေးအလိုမရှိဆိုတဲ့လှုပ်ရှားမှုတွေကိုတိုင်းနယ်ပြည်နယ်ဒေသအနှံ့ပြားမှာဆက်လက်ဆောင်ရွက်သွားဖို့ရှိတယ်လို့ Anonymous Burma အမည်မသိမျက်နှာဖုံးစုလူငယ်များအဖွဲ့က VOA ကိုပြောပါတယ်သူတို့အဖွဲ့ဟာအော်တိုဘာလ19ရက်နေ့ကရန်ကုန်မြို့မြင်းနီကုန်းမှာမျက်နှာဖုံးတွေဆွပြီးဆန္ဒပြခဲ့ကြတာပါသူတို့ဘာကြောင့်ဒီမျက်နှာဖုံးတွေဆွပြီးဆန္ဒပြတောင်းဆိုကြတာလဲဆန္ဒပြပြီးနောက်ပိုင်းအခြေအနေတွေအကြောင်းကိုမက်အင်ဂျင်နိုင်ကပြောပြပေးမှာပါခင်ဗျာ
သမနာဦးသိန်းစိန်အစိုးရလက်ထက်ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တစ်ခုအဖြစ်ဆန္ဒပြခွင့်ကိုဥပဒေကြောင်းအရတရားဝင်ခွင့်ပြုထားချိန်မှာမျက်နှာဖုံးဆွဆန္ဒပြလူငယ်တချို့ဟာစစ်ကြွပညာရေးနဲ့စစ်အုပ်ချုပ်ရေးအလိုမရှိဆိုတဲ့စိုင်းပုတ်တွေကင်ဆောင်ပြီးကြီးခဲ့တဲ့တနင်္ဂနွေနေ့ကရန်ကုန်မြို့မြင်းနီကုန်းဒဂုံစင်တာအနီးရင်သွားလမ်းမပေါ်မှာရုတ်တရက်ဆန္ဒပြခဲ့ကြတာပါသူတို့ဟာဆန္ဒပြဖို့ခွင့်ပြုချက်မယူခဲ့ပဲမျက်နှာဖုံးဆွပြီးပြခဲ့တာဖြစ်ကြောင်းဆန္ဒပြခဲ့သူတဦးက VOA ကိုအခုလိုပြောပါတယ
်မျက်နှာဖုံးတက်ခြင်းအကြောင်းတုံးလို့ဆိုရင်ကျွန်တော်တို့ဒီ anonymous ဆိုပြီးမှကျွန်တော်ကနာမည်ခံရတာပေါ့နော်ဒါအမိမပြီးတဲ့လူငယ်တွေရဲ့လှုပ်ရှားမှုပေါ့အဲ့လိုမျိုးဘာလို့နာမည်ခံတာလဲဆိုရင်ကိုဦးသိန်းစိန်အစိုးရပေါ့နော်အဲ့ဒီဟာကိုလည်းကျွန်တော်လုံးဝဟိုသဘောမကျဘူးလက်ရှိအခြေအနေကိုလည်းကျွန်တော်တို့လက်မခံနိုင်တဲ့အခြေအနေတွေဖြစ်နေတယ်ဒီအစိုးရကိုလည်းကျွန်တော်မယုံဘူးကျွန်တော်စစ်အစိုးရလို့ပဲကျွန်တော်ပြောချင်တယ်ဒီမှာဖုန်းတွေတက်တာလည်းကျွန်တော်လုံခြုံရေးအရာလည်းဖြစ်တယ်နောက်တစ်ခုကကျွန်တော်တို့လှုပ်ရှားမှုတစ်ခုတစ်ခုလုပ်ပြီးလို့ရှိရင်ကျွန်တော်အမျက်ထုတ်ပြီးတော့ကျွန်တော်တို့နိုင်ငံရေးမှာဒီလိုကောင်လောက်လာမှာကျွန်တော်မကြိုက်ဘူးမကြိုက်တဲ့အတွက်ကျွန်တော်တို့မျက်နှာဖုံးတွေတက်တာပြီးတော့မှဘသူဘဝပဲဖွဲ့စည်းမှမဟုတ်ဘူးဆိုပြီးတော့မှကျွန်တော်လှုပ်ရှားတာ
ဆန္ဒပြတဲ့အခါမှာမီးရှို့ပြီးဆန္ဒပြတာမျိုးတွေကြာဘာကြောင့်လှုပ်တာပါလဲရှင
်အတိကမီးရှို့ရဲဆိုတာကျွန်တော်တို့ကလူလူကိုထိတ်လန့်စေဖို့လည်းမဟုတ်ဘူးတချို့ကြောနေရကြည့်တယ်ကျွန်တော်တို့လူလူကိုထိတ်လန့်စေတာဒါအကျန်းဖတ်တယ်လို့ပြောတယ်မီးရှို့ရဲဆိုတော့ကျွန်တော်တို့အိမ်ကြီးမီးရှို့တာမဟုတ်ဘူးတရိတ်စကန်းတွေဆိုတော့ကျွန်တော်တို့မီးရှို့နေတဲ့လူတွေမဟုတ်ဘူးကျွန်တော်တို့မီးရှို့တာကဒီလျှော့တော့ပုံပါတဲ့ poster ကိုကျွန်တော်တို့ဆစ်လွတ်တော်လို့ရေးထားတယ်။ Burmese Military Parliament ဆိုပြီးကျွန်တော်တို့ရေးထားတယ်။အဲ့ရေးထားတဲ့ poster ကိုပဲကျွန်တော်မီးရှို့တာ
။ Anonymous Burma အဖွဲ့ဝင်တွေထဲမှာကျောင်းသားအလုပ်သမားနဲ့တောင်လူလယ်သမားစတဲ့လူဒန်းစားပေါင်းစုံကလူငယ်တွေပါဝင်တယ်လို့လည်းဆိုပါတယ်။သူတို့အဖွဲ့အနေနဲ့လက်ရှိဦးသိန်းစိန်ဆိုးရနဲ့လွတ်တော်ကိုအယုံကြည်မရှိတာကြောင့်မကြသေးခင်ကပြဋ္ဌာန်းလိုက်တဲ့အမျိုးသားပညာရေးဥပဒေဟာစစ်ကြွပညာရေးစနစ်အဖြစ်ပဲခံယူထားပြီးဒီဥပဒေဖြတ်သိမ်းရေးအတွက်လည်းတိုင်းနယ်ပြည်နယ်ဒေသအနှံ့အပြားမှာလှုပ်ရှားသွားမယ်လို့ပြောပါတယ
်။ကျွန်တော်တို့ဒီကုန်တီးကဘယ်သူမှမကြိုးကန်မှုမရှိဘူး။ကျွန်တော်တို့လူပတ်ဝန်းကျင်ကောင်းမှုတွေကျွန်တော်တို့အမှန်တရားအတွက်တရားမျှတမှုအတွက်ကျွန်တော်တို့တိုက်ပွဲဝင်ဖို့ကျွန်တော်တို့ဖြစ်လာတဲ့ဒီလူငယ်အင်အားစုဖြစ်တဲ့ဒီကုန်တီးကအင်အားရှိလာလိမ့်မယ်လို့ကျွန်တော်မျှော်လင့်တယ်။ကျွန်တော်တို့အနေနဲ့ရဲရဲမှလည်းကျွန်တော်တို့ safe တွေရှိပြီးတာအဲ့ဒီလူငယ်တွေကလည်းကျွန်တော်တို့လှုပ်ရှားမှုတန်နဲ့တူရဲလှုပ်ရှားမှုတွေလုပ်နေတယ်ဆုံးပြရတော့အောင်မြင်လိမ့်မယ်လို့ကျွန်တော်ညွှန်လင့်တယ်ဘလောက်ထီရလို့တော့ကျွန်တော်တို့ရှေ့ကိုပြောင်းမှန်းပြီးကျွန်တော်တို့ပြောလို့မရဘူးအဲ့ဒီကျွန်တော်ညီညီကုန်းမှာလှုပ်ရှားခဲ့တဲ့လှုပ်ရှားမှုဆိုလို့ရှိရင်အခုဆိုလို့ရှိရင်လည်းတော်တော်ပြန့်နှံ့နေတယ်ဒီအဓိကကျွန်တော်တို့တတိပေးချင်တာကတော့ဒီလက်ရှိလှုပ်ရှားနေတဲ့နိုင်ငံရေးလှုပ်ရှားနေတဲ့နိုင်ငံရေးအင်အားစုတွေရဲ့လက်ရှိအစိုးရကိုကျွန်တော်တို့တွန်းအားပေးချင်တာအဓိကပါပဲ
Anonymous Burma အဖွဲ့ဝင်တွေထဲမှာကျောင်းသားအလုပ်သမားနဲ့တောင်လူလယ်သမားစတဲ့လူဒန်းစားပေါင်းစုံကလူငယ်တွေပါဝင်တယ်လို့လည်းဆိုပါတယ်လက်ရှိမှာတော့ဆန္ဒပြပွဲမှာပါဝင်သူတချို့ကိုစမ်းကြောင်းမြို့နယ်ရဲတပ်ဖွဲ့ကစတင်စုံစမ်းနေပြီးပုံမှန် 18 နဲ့အမှုဖွင့်အရေးယူဖို့စူးစမ်းနေတယ်လို့လည်းသူတို့ကြားသိထားကြောင်းပြောပါရယ်။တမရဦးသိန်းစိတ်ဆိုရလက်ထက်ပထမဆုံးအချိန်ပြဋ္ဌာန်းခဲ့တဲ့အမျိုးသားပညာရေးဥပဒေဟာဗဟုချုပ်ကိုင်မှုကြီးစိုးထားတာကြောင့်လွတ်လပ်တဲ့ပညာသင်ကြားရေးစနစ်မရှိဘူးဆိုပြီး ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ကလည်းစန့်ကျင်ကန့်ကွက်ထားပါတယ်ရှင
်။နိုင်ငံတကာပြည်ပခလေးလာစောင့်ကြည့်ရေးအဖွဲ့ ICG ကဒီကနေ့မြန်မာနိုင်ငံရခိုင်ပြည်နယ်ရင်းနဲ့ပတ်သက်ပြီးအစီရင်ခံစာတစ်စောင်ထုတ်ပြန်ခဲ့ရမှာရခိုင်ပြည်နယ်ကအစ္စလမ်ဘာသာဝင်တွေကိုနိုင်ငံသားစစ်စေရမှာဘင်္ဂါလီအဖြစ်သုံးပြုတာအကျအတဲတစ်ခုဖြစ်လာနိုင်ကြောင်းနဲ့ရခိုင်ပြည်နယ်ကပြည်ပခတွေဟာ2015ရွေးကောက်ပွဲကာလမှာပုံမှန်မြန်မာလာနိုင်ကြောင်းသုံးသပ်ဖော်ပြထားပါတယ်။ VOA မြန်မာပိုင်းအစီအစဉ်သတင်းတောက်ကုမိုးစောကဒီအကြောင်းနဲ့ပတ်သက်ပြီးစူးစီးတင်ပြထားပါတယ
်။ဟုတ်ကဲ့နိုင်ငံတကာမှာဖြစ်ပေါ်နေတဲ့အကျအတဲတွေပြည်ပခတွေကိုတားဆီးနိုင်ဖို့အတွက်သုံးသပ်ချက်တွေမူဝါဒပိုင်းဆိုင်ရာအကြံပြုချက်တွေကိုထောက်ကူပေးနေတဲ့နိုင်ငံတကာပြည်ပခစောင့်ကြည့်လေ့လာရေးအဖွဲ့ ICG ကမြန်မာနိုင်ငံရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးစာမျက်နှာ45မျက်နှာပါဝင်တဲ့အစီရင်ခံစာတစ်စောင်ကိုဒီကနေ့ထုတ်ပြန်လိုက်ပါတယ်။ဒီအစီရင်ခံစာမှာရခိုင်ပြည်နယ်ကအစ္စလမ်ဘာသာဝင်တွေကိုနိုင်ငံသားစီစစ်ရမှာအစိုးရနဲ့ရခိုင်တိုင်းရင်းသားတွေကရိုဟင်ဂျာဆိုတဲ့အမည်ကိုလက်မခံတာနဲ့သူတို့ခေါ်ဝေါ်နေတဲ့ဘင်္ဂလီဆိုတဲ့အသုံးနှုန်းကိုအစ္စလမ်ဘာသာဝင်တွေကလက်မခံတာဟာအကြက်တဲတစ်ခုစီကိုရောက်ရှိလာနိုင်တယ်လို့သုံးသပ်ထားပါတယ်။ဒီသုံးသက်ချက်အပေါ်မှာရခိုင်ပြည်နယ်ပြည်ပခရိုင်နဲ့ပတ်သက်တဲ့စုံစမ်းရေးကော်မရှင်မှာပါဝင်ခဲ့သူနိုင်ငံတော်သမ္မတအကြံပေးနဲ့မြန်မာငြမ်းချမ်းရေးစင်တာကအထူးအကြံပေးဒေါ်ရင်ရင်ရွယ်ကသူ့အမြင်ကိုအခုလိုပြောပါတယ
်။ဒီ ICG ကသူတို့ကပြောတယ်ဒီဟိုဗမာပြည်ဘက်ထုံးစံတိုင်းအဖြစ်တင်နေတယ်။ဒီရိုဟင်ညာဆိုတဲ့အခေါ်ဝေါ်ကိုအတိမပြုတ်တင်နေပေါ့။အစိုးရကလည်းအတိမမပြုတ်ဘူးရခိုင်ကလည်းအတိမမပြုတ်ဘူးပေါ့။နိုင်ငံတော်ကအတိမပြုတ်ထားတဲ့နိုင်ငံတော်ရဲ့သမချက်ကိုပဲလက်ခံမယ်ဒီအဲ့လိုလက်မခံဘူးဘယ်တော့ဒီပြဿနာတော့ပြီးမလို့1980နဲ့ဒီနိုင်ငံသားဥပဒေလုံတော့သတို့ကြီးပဲတက်တဲ့ရေရမမှုတာနိုင်ငံသားတွေနိုင်ငံသားဖြစ်ချင်တဲ့လူတွေအားလုံးရေးရတာပဲဒီနိုင်ငံမှာဒီ citizenship ကိုလာပြီးနိုင်ငံသားတွေလာပြောလို့ရမှာမဟုတ်ဘူးပို့ချလို့လည်းမရဘူးကိုတော့နိုင်ငံဝင်
ရခိုင်ပြည်နယ်မြောက်ပိုင်းဘူသီတော်မြို့နယ်ကအစ္စလမ်ဘာသာဝင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးရွှေမောင်ကတော့အခုလိုသုံးသပ်ပါတယ်
။ဒီနေရာမှာအဓိက key point အနေနဲ့ပြောတင်တာကဒီကျွန်တော်တို့ရခိုင်ပြည်နယ်မှာရှိနေတဲ့ဒီမွတ်စလင်အများစုတွေကိုသူကဘင်္ဂါလီလို့ကြိုတင်သတ်မှတ်ပြီးတော့မှဘင်္ဂါလီယာအဖြစ်သတ်မှတ်ရေးပေါ့နော်။အဲ့ဒါကိုဒီဇိုင်းမဲ့မဲ့ဒီလုပ်နေတဲ့အတွက်အဲ့ဒါလေးကတော့နည်းနည်းဟိုဘာလဲမသိတော့ဘူးပေါ့လေ။ဘာလို့ဆိုတော့ဒီလူမျိုးစုတစ်ခုရဲ့နာမည်ကအရိမာအရိမျိုးစုအုပ်စုတွေနဲ့တွေ့တဲ့အချိန်ပဲပြောဆိုပြီးတော့ဗာလေဒါမျိုးကိုဒါလောက်ရပါအဘင်္ဂါလီလူမျိုးဖြစ်သတ်မှတ်မှအလျှောက်ခွင့်ရှိတယ်အဲ့လိုကြိုတင်သတ်မှတ်ချက်တွေကဒီ process ကိုနှောက်နှေးစေတယ်အခက်အခဲဖြစ်စေတယ်ဆိုတော့ဒီလိုပဲကျွန်တော်ပြောချင်ပါတယ်
ရခိုင်ပြည်နယ်မှာဖွံ့ဖြိုးမှုနှိမ့်ချပြီးအလွန်အမင်းဆင်းရဲမွဲတေနေတာနဲ့ဘာသာလူမျိုးမတူတဲ့အတိုင်းအဝိုင်းနှစ်ခုအကြားပြိပခတွေတင်းမာမှုတွေရှိနေတာဟာတမိုင်းအစဉ်အဆက်အစိတ်အတောက်တို့ဖြစ်နေတယ်လို့လည်းအစီရင်ခံစာမှာဖော်ပြပါတယ်။ဒီတင်းမာမှုတွေဟာ2012ခုနှစ်နဲ့နောက်ပိုင်းကာလတွေမှာပြိပခတွေကိုဖြစ်ပေါ်စေခဲ့ပြီးဒီအခြေအနေတွေဟာ2015ရွေးကောက်ပွဲမှာပုံမမြင့်တက်လာနိုင်တယ်လို့လည်း ICG ကသုံးသပ်ပါတယ်။တော်ရင်ရင်ွယ်ကတော့လက်ရှိရခိုင်ပြည်နယ်အစိုးရကအခြေအနေတွေကိုထိန်းသိမ်းနိုင်လိမ့်မယ်လို့ယုံကြည်ထားပါတယ
်။တဘောကဒီပါဝင်တဲ့လူတွေပေါ်မူတည်တာပေါ့ပြဿနာတွေပိုကြီးထွားလာသလားဆိုတာအခုတော့ဟိုယုံကြည်ပါနဲ့အခုဟိုဒီဖို့ဘုံမမောင်အောင်တို့ကန့်ကျွေးနေတာတော့ဟိုမှန်တယ်လို့ပြောရမှာပဲလေဒီတရားဥပဒေစိုးမိုးကြီးကိုအပိပီးကန့်ကျွေးနေတာ
ဦးရွှေမောင်ကတော့အရင်ရွေးကောက်ပွဲတုန်းကရခိုင်ပြည်နယ်မြောက်ပိုင်းကအစ္စလမ်ဘာသာဝင်တွေဟာမဲထဲခွင်းနဲ့နိုင်ငံရေးပါတီတွေမှာပါဝင်ခွင့်ရခဲ့ပြီးအခုအခါမှာရွေးကောက်ပွဲကော်မရှင်ကနိုင်ငံသားစီစစ်ပြီးနိုင်ငံရေးမှာပါဝင်ခွင့်ပြုဖို့ဆောင်ရွက်လာတာကြောင့် ICG က2015ရွေးကောက်ပွဲမှာပြိပခတွေပိုများနိုင်ကြောင်းသုံးသပ်တာဖြစ်မယ်လို့ယူဆပါတယ
်။အရင်တုန်းကနေအပြည့်အဝရလာတဲ့အခွင့်ရရတဲ့အဲတော့လူကျိုးစုတစ်ခုကိုတဖြည်းဖြည်းတဖြည်းဖြည်းအခွင့်အရေးတွေကိုရှော့ရှာမယ်ရုပ်သိမ်းမယ်အဲ့လိုဆိုရင်တော့ဘယ်လိုပြောမလဲဒီ2000ကကျွန်တော်တို့ဒီရွေးကောက်ပွဲရောက်တဲ့ခါကျတော့ဒါ all inclusive ဖြစ်တဲ့ free and fair ဖြစ်တဲ့ရွေးကောက်ပွဲဖြစ်ပါမလားဆိုတော့တန်တရားတွေကျွန်တော်တို့ရဲ့ဝေဖန်သုံးသပ်မှုတွေဟိုအများကြီးပေါ်လာနိုင်စီအကြောင်းရှိပါလေအဲ့ဒီဟာကိုများအခြေခံပြုလို့ CG ကသုံးသပ်ထားပုံရတယ်
ICG ရဲ့အစီရင်ခံစာမှာရခိုင်လူမျိုးတွေဟာဗမာလူမျိုးတွေရဲ့လွှမ်းမိုးမှုကိုတွန်းလှန်နေရတယ်လို့တရားမဝင်ဝင်ရောက်လာတဲ့မွတ်စလင်တွေရဲ့လွှမ်းမိုးတာကိုလည်းစိုးရိမ်နေရကြောင်းဖော်ပြထားပြီးရခိုင်ပြည်နယ်ကပြိပခ္ခတွေကိုဖြည့်ရှင်းရမှာရခိုင်လူမျိုးတွေရဲ့စိုးရိမ်ချက်ကိုပပျောက်ဖို့နီးလန်းရှာမှာဖြစ်တယ်လို့မွတ်စလင်လူမှုအဖွဲ့အစည်းရဲ့အခွင့်အရေးကိုလည်းကာကွယ်ဖို့လိုအပ်ကြောင်းဖော်ပြပါတယ
်အခုတော့လက်နက်ကိုင်အဖွဲ့နဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုဆက်တင်ဆက်ပေးပါမယ်။မွန်ပြည်နယ်အတွင်းမှာဖြစ်ပွားခဲ့တဲ့ဒီမိုကရေစီအကျိုးပြုကင်းတက်မတော် DKP နဲ့မြန်မာတက်မတော်တို့ကြားတိုက်ဖြစ်ပွားခဲ့တဲ့တိုက်ပွဲမှာအဓိကတာဝန်ရှိသူတူဦးလို့ယူဆခြင်းခံရတဲ့ကလုထူဘော့ဗျူဟာမျိုးဒုတိယဗိုလ်မှူးကြီးစောဆန်းအောင်ကိုဌာနချုပ်ကနေဆင့်ခေါ်တဲ့အပေါ်လာရောက်ခြင်းမရှိတဲ့အတွက် DKP အဖွဲ့ကထုတ်ပယ်လိုက်ပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးထိုင်းခြေဆိုင် VOA သတင်းတော်နိုင်ကွန်းအိမ်ကနေအခုလိုသတင်းပေးပို့ထားပါရခင်ဗျာ
။ဟုတ်ကဲ့ပါ။ဒီမိုကရေစီအကျိုးပြုကိရီးတမတော် TGPA ရဲ့ဂလူထူဘောပြူအားမှုဒုတိယပူမှုကြီးစောစန်းအောင်ကို TGPA အဖွဲ့ကနေထုတ်ပယ်လိုက်ပြီလို့အောက်တိုဘာလ20ရက်နေ့ထုတ် TGPA ဌာနချုပ်ကနေအမိတ်စာထုတ်ပြန်ခဲ့ပါတယ်ဒုတိယပူမှုကြီးစောစန်းအောင်ကိုထုတ်ပယ်ရတဲ့အကြောင်းရင်းကိုတော့ TGPA ရဲ့မြောက်ဒီဆက်ဆံရေးယုံတာဝန်ခံဘူကြီးစောစုမြင့်က VOA ကိုခုလိုပြောပါတယ်
ဘာကြောင့်ဒီပေါ်တဲ့ကနာရဲ့ဖြည့်စင်းမှုချက်ကိုပေါ်ဆောင်တဲ့ပုံမှာပြောမှုသောကကသူ့ရဲ့ရက်ကွက်လို့အင်းတဲ့တွေကိုလာရောက်ပြီးတော့မဆင်းရဲဘူး။အဲကြောင့်စစ်တော်ပြောင်းရဲ့ဖြည့်ဝတ်နဲ့ဒီကနေ့လိုက်မကြည့်လို့ဘာကြောင့်ဘောင်းတော်ကြီးရဲ့တဘောတာသုံးသက်ခြင်းနဲ့ထုတ်ပယ်ရခြင်းဖြစ်တာ
။ဒီလိုထုတ်ပယ်ရမှာစူးစီးချုပ်ဘူချုပ်စောလန်းပွဲသူ့ရဲ့ဆုံးမြတ်ချက်မဟုတ်ပဲ DGP ဒုတိယစူးစီးချုပ်စစ်ဒေသကုကယ်ရေးမှုတို့ပါဝင်တဲ့ထိပ်ပိုင်းခေါင်းဆောင်တွေကနေဆုံးဖြတ်ခဲ့တယ်လို့လည်းသူကပြောပါတယ်။ပြီးခဲ့တဲ့စက်တင်ဘာလနှောင်းပိုင်းကမွန်ပြည်နယ်ကြံ့မြို့မြို့နယ်တွင် TGPA နဲ့အစိုးရတပ်တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲနဲ့ပတ်သက်ပြီးတာဝန်ရှိသူဒုတိယပူမှုကြီးစောစန်းအောင်ကိုလာရောက်ဖြေရှင်းမှုဆင့်ခေါ်ရမှာလာရောက်ခြင်းမရှိလို့အခုလိုထုတ်ပယ်ခဲ့တာလည်းဖြစ်ပါတယ်။စက်တင်ဘာလနှောင်းပိုင်းမှာဖြစ်ပွားခဲ့တဲ့ TGPA နဲ့အစိုးရတပ်တို့ရဲ့တိုက်ပွဲမှာဒုတိယပူမှုကြီးစောစန်းအောင်ဟာအထူးကကြတူတူလို့မြန်မာအာဏာပိုင်တွေကနေယူဆနေတဲ့အတွက်ဖန်ဝရန်ထုတ်ခဲ့တယ်လို့လည်းသတင်းတွေထွက်ပေါ်နေပါတယ်။လက်ရှိမှာတော့ဒုတိယဗိုလ်မှူးကြီးစောစန်းအောင်ရဲ့လှုပ်ရှားမှုသတင်းပြောက်ွယ်နေတယ်လို့ဒီလိုထုတ်ပယ်ခဲ့တဲ့အတွက် DGPA အဖွဲ့အသွင်းထိခိုက်မှုရှိမှာမဟုတ်ဘူးလို့အမည်မဖော်လိုသူ DGPA အရာရှိသူကပြောပါတယ်
။သူပြောက်နေတယ်မှန်းမှမရှိဘူး။အခုပြောက်နေတယ်။သူကတော့ဒီအဖွဲ့အစည်းကိုကြောခိုင်းတဲ့သဘောမျိုးလည်းဖြစ်တယ်။သူတက်ထားတာကသူ့နောက်ပါလိုက်နေတယ် DGP ဦးဆောင်မှုအောက်မှာဆောင်မှုမှာပေါ့။သူကဒီလိုမျိုးဖြစ်တော့သူ့နောက်ကလူတွေကသူတို့မသွားဘူး
။အခုလိုထုတ်ပယ်ခြင်းခံရတဲ့ကိစ္စရပေါ်မှာဒုတိယပူမှူးကြီးစောစန်းအောင်ရဲ့သဘောထားကိုသိရှိဖို့အတွက်ဆက်သွယ်ခဲ့ပေမဲ့လည်းအဆက်အသွယ်မရရှိခဲ့ပါဘူး။ဒီလိုထုတ်ပယ်တဲ့ကိစ္စရပေါ်မှာဒုတိယပူမှူးကြီးစောစန်းအောင်အနေနဲ့မသိရှိသေးသလို DGPA ဖွဲ့စည်းတွင်ဆက်သွယ်ရေးအားနည်းချက်တွေရှိနေတယ်လို့လည်းကရင်ရေးလိလာသူကရင်သတင်းစင်အန်တီရာချုပ်မနန်းဖိုဂေကခုလိုပြောပါတယ်။
ဒီမှာတရားလာကတော့ဘူသာအောင်ကိုယ်တိုင်ကလည်းဒီဥစ္စာကိုမတိထားသေးဘူးဒီဝေဝရောက်တယ်တော့ဒီချင်းလေးကိုသူတို့ဘယ်လိုဆက်ရှင်လဲတော့ပြောနိုင်ဘူးပေါ့သူ့ကိုလည်းဖုံးဆက်လို့မရတဲ့နေရာကိုကြောက်နေတယ်ခင်ဗျာဖုံးဆက်တယ်မရဘူးပေါ့သူ့ကိုထုတ်ပြန်လိုက်တဲ့ကိစ္စကိုလည်းသူလည်းမတိထားဘူးဒီချင်းကြီးအဖွဲ့အစည်းမှာဆက်သွယ်မှုတွေတည်င်းထွေမှုတွေအားနည်းနေတာကတချောင်းပေါ့နော်ဒီချင်းကြီးအဲမှာလည်းအငြင်းကြောင်းမှုတွေညာရှိနေမလားတော့
ဒုတိယပူမှူးကြီးစောစန်းအောင်ကိုထုတ်ပယ်တဲ့ကိစ္စရပေါ်မှာ KNU ကကရင်မျိုးရာစည်းရုံးရဲ့အမြဲတမ်းဗဟိုကော်မတီစည်းဝေးမှာဆွေးနွေးသွားမှာဖြစ်တယ်လို့ဒီထွက်ပေါ်လာမဲ့ရက်လက်ကိုခြေခံပြီးလာမဲ့အောက်တိုဘာလ29ရက်နေ့ DGP ဌာနချုပ်မှာကျင်းပသွားမဲ့ကော်တူးလီကရင်တပ်မတော်နဲ့ပတ်သက်တဲ့စည်းဝေးမှာလည်းဆွေးနွေးသွားဖို့ရှိနေပါတယ်ဒီမိုကရေစီအကျိုးပြုကရင်တပ်မတော် TGB တပ်ဖွဲ့ဟာမြန်မာအစိုးရနဲ့လွန်ခဲ့တဲ့1994ခုနှစ်ကတည်းကအပြည့်ရခဲ့ပြီး2010ခုနှစ်မှာ2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့အထွေထွေရွေးကောက်ပွဲကိုလက်မခံတာကြောင့်တိုက်ပွဲပြန်လည်ဖြစ်ပွားခဲ့ပါတယ်။အဲ့ဒီဖြစ်ပွားတဲ့တိုက်ပွဲတွေမှာဒုတိယဗိုလ်မှူးကြီးစောစန်းအောင်ဟာအထူးကပါဝင်သူတဦးအနေနဲ့ထင်ရှားခဲ့ပါတယ်။DGB တပ်ဖွဲ့ဟာ2012ခုနှစ်မှာထပ်မံပြည့်ရပြီးတော့ဒီမိုကရေစီအကျိုးပြုကရင်တပ်မတော် TGB အမည်သက်နဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာတက်ရောက်နေတဲ့အဖွဲ့လည်းဖြစ်ပါတယ်ခင်ဗျာ။